ကချင်ပြည်နယ်ဖားကန့်မြို့စိတ်မူဆိုင်းတောင်ရက်ွက်တုံးမှာရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တိုက်နယ်ရုံးကိုစစ်ကောင်စီဘက်ကဝင်ရောက်ပစ်ခတ်ခဲ့တဲ့အတွက်တေဆုံးသူတချို့ရှိခဲ့ပါတယ်။ဒီတိုက်နယ်ရုံးကိုစစ်ကောင်စီဘက်ကမီးရှို့သွားတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်ရှင်။
ဖားကံမြို့စိတ်မူကျေးရွာစိုင်းတောင်ရောက်ွက်တုံးမှာရှိတဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တိုက်နယ်ရုံးကိုဇွန်လ21ရက်ဗုဒ္ဓဘူးနေ့မနက်အစောပိုင်းမှာစစ်ကောင်စီဘက်ကဝင်ရောက်ပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။အဲ့ဒီပစ်ခတ်မှုကြောင့်တေဆုံးသူ3ဦးရှိခဲ့တယ်လို့စိတ်မူဒေသခံတို့ကပြောပါရတယ်
။တို့ကအလုံးကြီးနဲ့ဝင်စီးတယ်လို့တော့ကြားတယ်။စစ်ခိုက်တန်ရာရတော့မသိတာဘူးပေါ့နော်။တေရတော့3ရက်ပြေးသွားတယ်လို့ကြားပါတယ်။မီးရှို့ရတော့ဟုတ်တယ်မိရတော့ရှို့သွားတယ်ဘုလိုလက်လက်ကြီးတန်ကတော့ဟိုလိုမျိုးကမကြားဘူးလက်လက်ပေါက်စလေးဖြစ်တာတော့ကြားတယ်
တိုက်နယ်ရုံထဲမှာရှိနေသူတွေနဲ့အနီးဝန်းကျင်ကတချို့သူတွေကိုပါစစ်ကောင်စီဘက်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့သိရပါတယ်ပြစ်ခတ်ဖမ်းဆီးပြီးပြန်ထွက်ချိန်မှာရုံကိုမီးရှို့ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အနီးဝန်းကျင်မှာနေထိုင်သူတွေကညဘက်အချိန်တွေအပြည့်မထွက်ကြဖို့အချင်းချင်းသတိပေးတာတွေလည်းရှိခဲ့ပါတယ်
သူတို့ကမပြောဘူးပေါ့ဒါပေမဲ့ပအဝန်တင်ကလူတွေကအဲ့လိုမျိုးညကိုမသွားကြမလာကြဘူးပေါ့နည်းနည်းသတိရှိကြဖို့တော့အဲ့လိုမျိုးအကြောင်းကြားလာတော့ရှိတယ်လေညတို့ဘာလို့စိတ်မထွက်ကြဘူးပေါ့လေအဲ့လိုလေးတော့သတိပေးထားတော့ရှိတာပေါ့နော်မင်းညတော့အေးဆေးပါပါဘာမှမဖြစ်ပါဘူး
တေဆုံးသူတွေနဲ့ဖမ်းဆီးခေါ်ဆောင်ခံရသူတွေဟာဘသူဖြစ်တယ်ဆိုတာကိုတော့အတိပြုနိုင်မှုခက်ခဲနေပါတယ်ဖားကံမျိုးစိတ်မူကြေးရွာနဲ့လုံခင်းကြေးရွာမှာစစ်ကောင်စီအဖွဲ့တွေပုံမှန်လှည့်ပတ်သွားလာတာတွေရှိတယ်လို့ပြောပါရယ်ဒေသခံတွေကတော့ပုံမှန်အချိန်အပြည့်ထွက်တဲ့အခါသတိနဲ့သွားလာနေရတယ်လို့ညဘက်နောက်ကြချိန်တွေမှာလည်းအသွားလာသိမ့်မလို့ဘူးလို့ပြောပါရယ်ရှင်